Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်ဇန်နဝါရီလ18ရက်ကြာသပတေးနေ့မနက်ဖြန် VOA အမေရိကန်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့ 48 ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုဆမ်မဝင်နဲ့အတူကြီးညာပေးမှာပါနိုင်ငံတကာကအရေးယူမှုတွေကိုမြောက်ကိုရီးယားကရှောင်ထွက်လို့ရအောင်ရုရှားကကူညီနေတယ်လို့အမေရိကန်သမ္မတကဆွဆွဲလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ဦးရှမ်းအောင်မြို့မှာလူမှုနယ်ရဲကြားဖြစ်ပေါ်တဲ့အထိကျုံတွင်ရဲကပစ်ခတ်တဲ့အတွက်9ဦးသေဆုံးခဲ့ရပါတယ်လာမယ့်သတင်းပတ်ကောင်ရင် CSU နဲ့တိုက်ခန်းတွေကိုကုလသမဂ္ဂကကြီးမှုပြီးငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပပေးမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရှင
်ကောင်းပါပြီရှင်အဲ့ဒီနောက်ပိုင်းနှာစင်ကြရမယ့်အစီအစဉ်တွေမှာတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုမတရားအသိအဥပဒေပုံမှန်18/1အပြင်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကတ်မှုပြစ်မှုဆိုင်ရာဥပဒေပုံမှန်နဲ့လည်းတရားစွဲဖို့အစီအစဉ်နေပါတယ်ဒီ
ကျွန်တော်တို့နဲ့ဟောဒီပေါ့ဒီခါကငြိမ်းချမ်းရေးဆွေးနွေးနေတဲ့အချိန်မှာဒီမှာလည်းဘယ်လိုခုနကပြောရည်ဒီလိုလူကခုနကတင်အောင်တင်မပြောင်းဒီနောက်ပါလိနိုင်ငံ
ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှုရဲ့ပြောပြချက်နဲ့အတူနှာစင်ကြရပါမယ်ရခိုင်ရိုဟင်ဂျာဒုက္ခသည်ကလေးတန်းတဝက်ကျော်ကပေးယောဂာနဲ့ရင်ဆိုင်နေရတဲ့အချိန်မုတ်တုံရာသီတွင်မုံတိုင်းအန်တရယ်ကိုလည်းကုလသမဂ္ဂကသတိပေးလိုက်ပါတယ်အခုလိုဒုက္ခသည်တွေရခိုင်ပြည်နယ်ကထွက်ပြေးကြရတာမှာပြည်တွင်းလူလူကြားစစ်တပ်ရေပန်းစားလာတယ်လို့လည်းဆိုကြပါတယ်အဲဒီနောက်တော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနှာစင်ကြရမှာပါရှင်အခုရင်ဆုံးတော့ဇန်နဝါရီလ18ရက်ကြာသပတေးနေ့မနက်ဖြန်ထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးဆောင်မိုးဝေတို့ကကြေညာပေးပါမယ်ရှင်
နိုင်ငံတကာကအရေးယူမှုတွေကိုမြောက်ကိုရီးယားရှောင်လွှဲလို့ရအောင်ရုရှားကနေကူညီနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုကိုပါရောက်နိုင်တဲ့ပဲ့ထိန်တက်ဒုံးကျည်တွေထုတ်ချနေတဲ့သူ့ရဲ့ဆန္ဒအတိုင်းနေစဉ်တိုးတက်လာဖို့လှုံ့ဆော်နေတယ်လို့လည်းပြောပါတယ်။သမ္မတရဲ့ Oval Office ရုံးခန်းမှာ Righteous သတင်းဌာနကိုဗုဒ္ဓဖူးနေကတွေ့ဆုံမေးမြန်းခွင့်ပေးခဲ့ရမှာသမ္မတကတရုတ်ရဲ့လှုပ်ရက်ကိုချီးကျူးခဲ့ပါတယ်။မြောက်ကိုရီးယားကိုရင်းနှင်းနဲ့ကြောက်မိသွေးတင်ဖို့မှုတွေကန့်တတ်ပြီးမြောက်ကိုရီးယားဘက်ကနိုင်ငံတကာရဲ့ဆန္ဒကိုလိုက်ရောလာအောင်တရုတ်ဘက်ကအကူအညီတွေတိုးပြီးပေးနေချိန်မှာပဲရုရှားကတော့တရုတ်ရဲ့ကန့်သတ်မှုကြောင့်လက်ဟာနေတာတွေကိုလိုက်ပြီးဖြည့်ဖို့လုပ်နေပုံရတယ်လို့ပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးရုရှားစီကအကူအညီကိုမရကြောင်းနဲ့တရုတ်ရဲ့ကူညီနေမှုကိုရုရှားကပျက်စီးအောင်လုပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံတကာရဲ့မြောက်ကိုရီးယားအပေါ်မှာအရေးယူမှုတွေအားပြုတ်အောင်တမင်တကာလုံနေပုံရတယ်လို့လည်းဆိုပါတယ်။ Righteous သတင်းဌာနကိုသမ္မတထရမ့်ကလူတွေ့မေးမြန်းခွင့်တနားရီလောက်ပေးခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မျက်နှာချင်းဆိုင်ဓာတ်ရိုက်ဆွေးနွေးဖို့ရှိမရှိမေးမြန်းရမှာတော့မျက်နှာချင်းဆိုင်ဆွေးနွေးဖို့ဆန္ဒရှိလာနိုင်တယ်လို့ပြောပါတယ်။ဒါပေမဲ့ဒီလိုတွေ့ဆုံလို့ပြဿနာကိုဖြေရှင်းနိုင်မှုကတော့တိတ်မသေးကြပါဘူးလို့ပြောပါတယ
်။သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့သမ္မတရာဇူးနဲ့ပတ်သက်ပြီးတော့ဝေဖန်ရေးသားမှုတွေပေါ်ထပ်ခါတလဲလဲထိုက်ခိုက်ပြောဆိုနေမှုတွေနဲ့ပတ်သက်ပြီးတော့ Republican အထက်လွတ်တော်အမတ်နှစ်ယောက်ကပြင်းပြင်းထန်ထန်ထိုးနှက်ပြောဆိုလိုက်ပါတယ်။ဒီလိုလှုပ်ဆောင်တာတွေဟာ Democratic လူ့ဘောင်အဖွဲ့အစည်းရဲ့အခြေခံရည်တောင်းမြစ်ဖြစ်တဲ့လွတ်လပ်ပြီးပွင့်လင်းတဲ့သတင်းမီဒီယာကိုထိခိုက်ဖြစ်စေရရောက်တယ်လို့လည်းပြောပါတယ်။သမ္မတကိုမကြာခဏပြစ်တင်ပြောဆိုသူနိုင်ငံရဲ့အနောက်ပိုင်း Arizona ပြည်နယ်အထက်လွတ်တော်အမတ် Jeff Flake ကအထက်လွတ်တော်ကိုဘရူးနီကပြောကြားခဲ့ရမှာ Trump ကမီဒီယာတွေပေါ်ချိုးနှိမ်ပြောဆိုနေတာတွေဟာဆိုဗီယက်ကအာဏာရှင်ဟောင်း Joseph Stalin နဲ့တွားတူနေတယ်လို့ပြောလိုက်ပါတယ်။ထရမ့်ရဲ့မီဒီယာပေါ်တိုက်ခိုက်နေမှုတွေဟာတခါမှမကြုံစဘူးဖြစ်တယ်လို့အကြောင်းမဲ့တိုက်ခိုက်နေတာဖြစ်တယ်လို့လည်းသူကပြောပါတယ်။ဘိုရူးနေတို့ဝါရှင်တန်ပို့စ်သတင်းစာရဲ့သဘောထားအမြင်ကဏ္ဍအာဘော်မှာလည်းအရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်တဦးဖြစ်ပြီး Republican Party ရဲ့2008ခုနှစ်သမ္မတလောင်းတဦးလည်းဖြစ်ခဲ့တဲ့ John McCain ကလည်းသတင်းအတုယောင်နေဖြစ်တယ်လို့ထရမ့်ကပြောဆိုနေတဲ့သတင်းတွေဟာသူသဘောမကျတဲ့သတင်းတွေဖြစ်တယ်။သူ့ရဲ့စကားကိုပြန်ပြီးတော့အုံပြုခဲ့ကြပြီးဒီမိုကရေစီရဲ့အဓိကမန္တန်နေတဲ့ရာတစ်ခုကိုအတန်တိတ်သွားအောင်ပြုလုပ်ကြတဲ့သူ့ကိုအနီးကပ်စောင့်ကြည့်နေကြတဲ့နိုင်ငံရခြားကခေါင်းဆောင်တွေဖြစ်တယ်လို့လည်းရေးသားလိုက်ပါတယ
်။ American အစိုးရရန်ရရဆိုင်သွားမယ်အလားအလာတွေတွေ့နေရအချိန်မှာပဲ American အစိုးရအသုံးချိန်နဲ့ပတ်သက်ပြီး Republican နဲ့ Democratic Party ကလွှတ်တော်အမတ်တွေဟာဗုဒ္ဓဘူးနေမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာကစပြီးကာကွယ်ဆိုင်ရာအသုံးချိန်တွေအထိပါတီညှက်စလုံးရဲ့ဦးစားပေးမှုတွေကိုပြင်းပြင်းထန်ထန်ညှင်းခုန်နေကြပါတယ်။အခုတောက်ကြနေ January la sako yanima, lot organi, so atonsine patabi, now song ta, pia tampia roma pipare, American piran su ringo, kalibuarega, yoshinile, diamu, nitaindu, lunga conadinjoya, and nagatre, agagwe, bee saya, DC, season dre, lotoma, bientan, yankon jabare, throya, and nagatre, ubri, diago, asato, piensen, bebo dre, democrat, madre bagani, pia, bee nijara pipare, Tamara Trump got a deed the board to Nija Yabu swing, Piana, a yotin, look, Nilayamesura, Lacanes, or at the Bortago, Piata Bidava. DAC assisting and Lacantare Durigo, Coop, Piansinjama, Balupian, Tata Quin, Pime, Neja, Neza, Longjoy, Senate, Belutame, Visa, Gansame, Kesa, Nitanguin, Yatare, Ludugo, Chicken Biro, Bianchi, Nitanguin Yare, Kesan, but the B. Sunujama, Pietello, Republican, Atello Doma, John. Cornenga Piobari, Luimu Chija Ubri, Piensemu Ubri, Mujantiago, Aulotoga, Republican Riga, Potopunema, so putadaba.
The town secundan American Pirazuma, Lubu, Jizoe, Wadi, Julone, Ludamu, Yedreha, Dimitagin, Nicate, Nasajo, Tumiala, John Trendaboma, Popia Tabare, American Pirazuma, Chisade, the Epiamu Santi, Pojo, Ed Elga. Burunima Topian like day, sit down ya, American Bijanzu drink soya warajo, de sondu ye dreha, Natown Sekonakunima, Jasin Dwarelu, Popia Tabare. Natown Sekonakuniha, the town Goya, Konasegunin, not by Bismamia, Jampemu, Pipwazo, Nipidelu, Suare. Nota Doromia, Tapia Murigado, the cha, a queen, Loshamurin, a sesanida, Miarelu, the dema, Popia Tabare. Di Loshamurigado, Natown Sakonakuni, Duma, Dumia Labido, Indanegani, Gurileo, Singu, Gula, Pite, Dilo Mukimu, and Nagama, Bobido, Dumia, Lana, Nelu, Popia Tabare, American Pironzuma, Natown Sakonakuni, Dwin, Nangandri, and Soya, the Maria, let it check young, De Songa do, Donze, Leu, Shidelu, E. D. L. Apuega, Piovare, Bigger, Nidigane, Nanshin, Natown Setchau. Kunika, Conocet Ushiga Bido, Natown Sangagune Maro, Chausaku Tisoga de Lu Subarekna.
Pure American than Menepe Nimavala season ago, Menetown Igani brought Conanaiti, Lightomida Donzene, Kilohats Go Dondonga, Lightomida Laze, Kilohats Conleshetonia, Lightomida Lazeshe, Kilohats Chautenga Donyane. ဒုတိယနိုင်ဝယ်မှာလိုင်းလက်မီတာ ကျေးဇူးတင်ပါတယ်ရခိုင်ပြည်နယ်မြောက်ဦးရှေးဟောင်းမြို့မှာလူလူနဲ့ရဲတို့ကြားဖြစ်ပေါ်တဲ့အဓိကအတွင်းရဲကပြစ်ခတ်တဲ့အတွက်လူခုနှစ်ဦးတေဆုံးခဲ့ရတယ်လို့တရားစင်လောက်ရေးပေါ်အခြေအနေမှာစိတ်ကူတာမှုခံယူနေရပါတယ်ရခိုင်ပြည်နယ်နိုင်ငံတော်ကြာဆုံးခြင်းအခမ်းအနားကျင်းပကွန်မရတာကိုမကျေနပ်လို့အင်ကာနေညမှာလူလူဆန္ဒပြပြီးအစိုးရအဆောက်အဦဝိုင်းထားရကနေလုံခြုံရေးတပ်ဖွဲ့ပြစ
Rugo, Litchin, Tenan, Pete, and Nelule, Piobari. Yahoo, Dickin, a Patalo, so you make him Pimijan, Kulatamakan, American Piran Suruga, Ginger Jet Topian Gabby, a chinery so madong, tending, tending, some jabu, Titan Kebari.
Asalu Kore, Yakain Ruhinya getting ye, Puewin, Tong Tonga Joy, Missinigu, Yamasu Yaga, Bingladesh, Anavanitan, P. Alibari. Novimala Saliyaniga, Nibiroma, Chimpagate, Bingladesh, Yama, Nananga, Neza Lunyu Yin, and Yimu Pibiamu Pubong Song, Yi, Bohu, Saint Siwima, Akulu, Pilokera, Pitelu, Yama, Pianjai, Winitanaga, Borunima, Piojagate, Jang, Bingladesh, Nangando, Daily Star, Tanizama, Popia, Tarawa. Bingladesh Gale, the Tanguya, Shisekuni, Myanmar Bangladesh Nezat the Botu Nijaya Asa Sonya Pwindigu Tessanya Jimu Chulongede Nangantan Lepyang Pigere Jong T Pigge B Turugu Ubriya Ye Yunami Pijao Nanganya Winitanaya Pyoja Jaku Kuka Vido Popya Tabare. Myanmar Suyaga Piwenguin Pibu ne Pubong Sonyapu Nyesan Takan Yade Myanmar Nangan Sanya Kula Lukun Yi Tu Sonsan Yimu Yanhiliha Digini Bangladesh Nangangu Sayo Labu Chinibare. Tumaha Bangladesh Nangama, Sanwaila Nasel, Lianiti, Nitama Pipido, Arigani, Tanangu, Sanwaila, Toza Niti, Toya Mapchebare, Bangladesh Nangama, Nitazin, Tekamune, Doka de Scanisia, Cossacks Bazau, Toya Bido, Nemalunu, Itapuri, Nimba Mudi, Jau, Owing Songqua Bido, Neza Piajo, Twebi Lajare, Doka de Lumu, Tanwan, Gonzon in a Dissuma Pitelu, Subare.
ลำเนี่ยตะเร็งปะกงมาชีวิตส่วนเนี่ยไต่คันเรโกกุลัตมะกะกะจีหมูปีญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญ ပြောပြပါတယ်အရာဒါရီကိုပြတ်မှတ်တာတိုက်ခိုက်မှုတွေအဆုံးသတ်စီဖို့2006ခုနှစ်ကောင်စီကဒီဆုံးဖြတ်ချက်ကိုချခဲ့တာပါဆီးရီးယားချောင်းနေကြစစ်ပွဲအဆုံးသတ်ရဲ့ဖြေရှားဖို့ရည်ရွယ်ပြီးရုရှားမှာကျင်းပတယ်ဆွေးနွေးပွဲမတိုင်ခင်ဂျပန်အတွင်းမှာပဲအခုလိုတွေ့ဆုံဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်
ပုတ်ရဟမင်းကြီးဖရန်စစ်ဟာဘိုရူနီမှာချီလီနိုင်ငံမှာဆယ်စုနှစ်နဲ့ကြီးပြီးတော့ဒေသခံတွေရဲ့မြေတီအသိန်းခံရတာနဲ့ပတ်သက်ပြီးတော့ပြည်ပခါတွေဖြစ်ခဲ့တဲ့အချက်ကြားတီမူကိုမြို့မှာလူမှုဝတ်ပြုစုတောင်းပွဲဥဆောင်ပြုလုပ်ခဲ့ပါတယ်ဒီဒေသမှာလူခွင့်ချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်လို့ပုတ်ရဟမင်းကြီးကပြောပါတယ်ငြိမ်သက်စွာဝတ်ပြုစုတောင်းသူတသိန်းခွဲကိ စားတင်ခဲ့ရတယ်လို့ပြောဆိုပါတယ်ခင်ဗျာ
2018ခုနှစ်ဇန်နဝါရီလ17ရက်ကြာသပတေးနေ့မနက်ပိုင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆံမှုဝေတို့ကြေညာပေးသွားတာပါအခုဆက်တိုက်ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးအမ်းမြုံနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုတရားစွဲဆိုတော့မယ်ဆိုတဲ့သတင်းနဲ့စပါမယ်ရှင်အမ်းမြုံနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုမတရားအသိအဥပဒေပုံမှ18နှစ်မြင်ဆောင်တစ်အပြင်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှ121ခါခွေကငယ်တို့နဲ့တခါနိုင်ငံတော်ကိုအကြီးညိုပြက်စီမှုပုံမှ905တို့နဲ့အမှုဖွင့်အရေးယူဖို့ရှိပါတယ်ဒေါက်တာအေးမောင်ကိုအရေးယူဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကလည်းခွင့်ပြုလိုက်ပြီလို့သိရပါတယ်ဒီအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်စာရေးဆရာဝေဟင်အောင်နဲ့ဒေါက်တာအေးမောင်တို့ကိုမတရားအသိပုံမှ18နှစ်မြင်ဆောင်တင့်နဲ့တရားစွဲဆိုမယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်အခုနောက်ဆုံးမှာတော့နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှ121ခါခွေကငယ်နဲ့နိုင်ငံတော်ကိုအကြီးညိုပြက်စီမှုပုံမှ905တို့နဲ့ပါစွဲဆိုတော့မယ်လို့သိရပါတယ်ဒေါက်တာအေးမောင်ဟာပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့အတွက်သူ့ကိုတရားစွဲဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့သဘောတူခွင့်ပြုချက်လိုအပ်တာဖြစ်ပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌကလည်းအခုခွင့်ပြုလိုက်ပြီဖြစ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကိုကိုကပြီးသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒေါက်တာအေးမောင်ကိုအခုလိုတရားစွဲဖို့ဘာကြောင့်ဆုံးဖြတ်ခဲ့သလဲဆိုတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်ရေးမှူးဦးတင်မောင်ဆွေက VOA ကိုအခုလိုပြောပါတယ်
အဲ့ဒီကဟိုရုပ်တောင်မှာသူပြောသူသူတို့သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဥစ္စာဒီခါဝရငင်းငယ်ဆောင်းနေတဲ့အချိန်မှာဒီကုနာပြည်လူကုနာပြည်ဒီလူတို့ကိုကုနာထင်အောင်ထင်မှားဖြစ်အောင်နိုင်ငံတော်ဝေဖြစ်အောင်ကုနာပြည်လူဒီပြောဆိုတဲ့စကားလေးတုံးတုံးသွားလေးရှိပါတယ်အများကြီးပြောသွားတာပေါ့နော်နည်းနည်းမဟုတ်အများကြီးပြောသွားတာပေါ့အဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒါဟိုအရေးကြီးဖို့အတွက်ကျွန်တော်တို့ကဒါအမှုဖွင့်ပါလေအမှုဖွင့်တော့ဒီစာရေးစရာဝေရအောင်လေ
ဘရင်အချုပ်ချာအာဏာကျဆုံးတဲ့233နှစ်ပြည့်အထိမ်းအမှတ်ပွဲကျင်းပရေးနဲ့ပတ်သက်ပြီးအာဏာပိုင်တွေနဲ့ဒေသခံရခိုင်ပြည်သူတွေကြားအခြေအနေတင်းမာလာရာကနေ ပြီးခဲ့တဲ့အင်္ဂါနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ခရိုင်အုတ်ချုပ်ရေးစခန်းရှိမှာပစ်ခတ်မှုတွေဖြစ်ခဲ့ပြီးလူခုနှစ်ဦးသေဆုံးဒရာဇင်လောက်အရေးပေါ်အခြေအနေမှာစေကူတခံခဲ့ရပြီးတဲ့နောက်အခုလိုမျိုးဒေါက်တာအေးမန်ကိုဖမ်းဆီးတရားစွဲဆိုဖို့ရခိုင်ပြည်နယ်အစိုးရကဆောင်ရွက်ခဲ့တာပါရခိုင်အထုတ်ချာအာဏာကျဆုံးတဲ့အထိမ်းမှတ်စာပေဟောပြောပွဲမှာဝင်းဟင်အောင်ကနိုင်ငံရေးမှာလက်ဝါးဖြန့်တောင်းမရလို့လက်ညှိုးကွေးတောင်းတဲ့အဖွဲ့ပေါ်လာကြောင်းနဲ့အေးအေးရခိုင်တပ်မတော်ကရခိုင်နိုင်ငံတော်အထုတ်ချာအာဏာပြန်ရဖို့ကြိုးစားနေတဲ့အကြောင်းနဲ့ဗမာကျွန်းအဖြစ်ကလွတ်မြောက်ဖို့အားလုံးမှာတာဝန်ရှိကြောင်းပြောကြားခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနရဲ့ website မှာဖော်ပြထားပါတယ်တဆက်တည်းမှာပဲဒေါက်တာအေးမောင်ကလည်းရခိုင်လူမျိုးတွေကိုဗမာကျွန်းအဖြစ်လောက်သာထားပြီးတန်းတူအခွင့်အရေးမပေးတဲ့အကြောင်းအချုပ်ချာအာဏာရရှိရေးအတွက်နီလန်းတစ်ခုသာရှိကြောင်းတနည်းကလက်နက်ကင်တော်လှန်ရေးနည်းဖြစ်ပြီးမိမိကတော့နောက်တနည်းဖြစ်တဲ့လူမှုဘဟုပြုနိုင်ငံရေးနည်းနဲ့ဆောင်ရွက်နေကြောင်းလက်ရှိအားနည်းချက်ကိုအခွင့်ကောင်းယူပြီးပန်းတိုင်ရအောင်ဆောင်ရွက်သွားကြဖို့တိုက်တွန်းလိုကြောင်းစသဖြင့်ဒေါက်တာအေးမောင်ဟောပြောသွားတယ်လို့လည်းဆက်လက်ဖော်ပြထားပါတယ်ပြည်ရဲ့အင်္ဂါနေ့ဇန်နဝါရီလ15ရက်မှာနှစ်စဉ်ကျင်းပနေကြရခိုင်အထုတ်ချာအာဏာကျဆုံးတဲ့အထိမ်းအမှတ်ပွဲကိုနန်းတော်ရဂုံးမှာကျင်းပမြဲတိုင်းကျင်းပဖို့ခွင့်တောင်းခံခဲ့ရမှာငိမ့်စုစီဥပဒေအရပြန်ပြီးတော့ခွင့်ပြုမိန့်တောင်းခံဖို့ပြောခဲ့ပြီးပွဲကျင်းပဖို့48နာရီမတိုင်ခင်မှာခွင့်ပြုမိန့်တင်ရမယ့်စီကံချက်အရာတတ်မှတ်ချိန်မလုံလောက်တဲ့အတွက်အစိုးရဘက်ကကျင်းပခွင့်မပေးခဲ့ရာကနေပြီးတော့အခြေအနေတင်းမာလာပြီးလှည့်လည်စန္ဒပြကြရာကနေလူသေဆုံးတဲ့အထိပစ်ခတ်မှုတွေပစ်ခတ်ဖြိုခွဲမှုတွေဖြစ်ခဲ့ရတာပါအထီးကရုံအတွင်းလူသေဆုံးမှုနဲ့ပတ်သက်လို့မြောက်ဦးမြို့ဒေသခံကိုကျော်ထွီးက VOA ကိုအခုလိုပြောပါတယ်
အခုဆုံးသွားတာကတော့ခုနှစ်ယောက်ပါအဲ့ခုနှစ်ယောက်ကိုလည်းအခုကျွန်တော်တို့ဒီမြောင်းမျိုးနေရဲ့တုတ်တန်ကိုရောက်နေပါပြီဆေးရုံမှာကျန်တာကတော့ဒီခြေသလုံးတို့ပေါင်တို့ပြီးလို့ရှိရင်ဒီကျွန်တော်တို့မေးစည်းတို့မှာတန်ရရတဲ့လူတွေကတော့ကျွန်တော်တို့၄ယောက်ရှိပါတယ်စစ်တွေကိုအရေးပေါ်တင်သွားတာ၈ယောက်ပါအဓိကတော့ကြားနေရတာတော့သွေးထွက်လွန်တာတို့ပေါ့နော်အဲ့ဒါတွေဖြစ်လို့လို့ပြောပါတယ်ဒါမှမဟုတ် EEC ပါပဲဟိုပထမကတော့ဆေးရုံမှာလူတွေတော်တော်များများမျိုးနယ်၄မျိုးနယ်လောက်ကလူတွေကတော်တော်များများလာကြည့်တော့အဲ့မှာတော့လုံချုံကြီးကားသုံးစီးပေါ့နော်အထူးရဲတပ်ဖွဲ့ကနေပြီးတော့ခြားထားတာရှိပါတယ်ပြီးလို့ရှိလို့ရှိရင်ဒီရင်ခွဲရုံထဲမှာပေါ့နော်ဒီရဲတွေဟုတ်ကဲ့30ကျော်ကျော်လောက်ကနေပြီးတော့စောင့်ကြည့်ပြီးတော့နေတာတွေရှိပါတယ
်ပြစ်ခတ်မှုနဲ့ပတ်သက်လို့အရသာတေဆုံးမှုတွေအပေါ်တေမှုတေခင်ဖွင့်ထားသလိုရဲတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တွေဟာလှုပ်ထုံးလုံနည်းနဲ့ညီညွတ်မှုရှိမရှိကိုလည်းစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စစ်ဆေးသွားမယ်လို့ဖော်ပြထားပါတယ်တကယ်လို့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဟာနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကတ်မှုပြစ်မှုဆိုင်ရာဥပဒေပုံမှန်121ခါခွေကငယ်တို့နဲ့ပြစ်မှုထင်ရှားကြောင်းစီရင်ချက်ချခံရမယ်ဆိုရင်တေတံအထိကြခံရနိုင်ပါရဲ့ရှင
်နှစ်စဉ်နှွေနဲ့မိုးရာသီတွေရောက်တိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာ
VOA ရဲ့ကြာသပတေးနေ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်ကလေးပေါင်းတန်တဝက်ကျော်ဟာကပ်ဘေးယောဂအန်ဒီယန်နဲ့ရင်ဆိုင်တရားပြီးလာမယ့်ဆိုင်ကလုန်းနဲ့မုတ်တုံရသည့်မှာအမြောက်အများသိဆုံးမဲ့အခြေအနေရှိနေတဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကသတိပေးပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်ကနေ VOA သတင်းတောက် research line ပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။နှစ်စဉ်နှွေနဲ့မိုးရာသီတွေရောက်တိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအပူပိုင်းဒေသမုန်တိုင်းတံကိုအလူးလဲခံရပါတယ်။ဒါကြောင့်လဲ Cox's Bazaar မှာရှိတဲ့ဒုက္ခသည်အကူအညီပေးရေးအဖွဲ့အစည်းတွေကနေไซโคลนเนี่ยမုတ်တုံရာသီအဦးဆုံးကာလဖြစ်တဲ့မေလအစပိုင်းကနေဇူလိုင်လနောက်ဆုံးပတ်တွေအတွင်းရာသီဥတုတန်ကြောင့်ဒုက္ခသည်စခန်းတွေမှာအသေးဆုံးများနိုင်မဲ့အခြေအနေကိုတွက်ဆနေကြတာပါညစ်ပတ်ပြီးဖြစ်ကြက်ဆန်းလှုပ်ထားတဲ့ယာယီတဲတွေမှာလူတွေစုပြုံပြီးနေထိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်6,500ကျော်အတွက်အင်အားပြင့်ထန်မဲ့မုန်တိုင်းတိုက်ခတ်မှုအပြက်အစီးတွေဖြစ်လာမဲ့အခြေအနေကိုရင်ဆိုင်ဖို့ကြိုတင်ပြင်ဆင်မှုတွေမရှိသေးကြောင်းကုလသမဂ္ဂလက်အောက်ခံအဖွဲ့တွေကသတိပေးနေပါတယ်ရာသီဥတုအခြေအနေတွေဆိုးရွားလာတာနဲ့အမျှဒုက္ခသည်စခန်းတွေမှာဖြစ်သလိုစုပြုံနေထိုင်နေရတဲ့တိမ့်နဲ့ချီတဲ့ကလေးငယ်တွေအတွက်ကျန်းမာရေးအန္တရာယ်နဲ့လုံခြုံမှုကင်းမဲ့မဲ့အခြေအနေတွေပိုးပြီးတိုးလာဖို့ပဲရှိကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ပြောခွင့်ရခရစ္စတိုဖာဘူရခိုင်ကပြောပါရယ်မုတ်တုံရာသီရောက်ပြီးဆိုရင်ယောဂါတွေအဖြစ်များပြီးရေကြီးညေပြိုတာအပြင်အခြားဆိုးရွားတဲ့အခြေအနေတွေဖြစ်လာဖို့ရှိကြောင်းသူကအခုလိုဆိုပါရယ်
What is already a dire humanitarian situation for the 520,000 children
now? လက်ရှိကောက်ဆက်ဘဇာဒုက္ခသည်စခန်းမှာရှိနေတဲ့ ကလေးငယ်ပေါင်း 9,200 ဟာယူသားချင်းဆိုင်ရာအခြေအနေတွေကြောက်စရာကောင်းလောက်အောင်စူးစူးရွရွရင်းဆိုင်နေကြပြီးမကြခင်သတင်းပတ်တွေအတွင်းရောက်လာတော့မဲ့ဆိုက်ကလုန်းနဲ့မုတ်တုံရာသီမှာဆိုရင်တော့တကယ်ကိုကြီးမားလာတဲ့လူသားဘေးဒုက္ခကြီးကိုကြုံတွေ့ကြဖို့ရှိနေပါတယ်
သောသုံးရည်မတန်ရှင်းမှုမိလာစနစ်မလုံလောက်မှုတကိုရည်နဲ့ဘေးပဝင်းကျင်တန်ရှင်းမှုနေပါတာတွေကြောင့်ကပ်ဘေးယောဂါဖြစ်လာဖို့အလားအလာရှိနေတယ်လို့ဒုက္ခတဲ့စခန်းတွေမှာရှိနေတဲ့ကာလဝမ်းယောဂါနဲ့ဆုံဆို့နာယောဂါတွေကြောင့်တေဆုံးမှုတွေနဲ့အခြားကုသယောဂါတွေကိုပိုးပြီးဆိုးလာစေမှာဖြစ်ကြောင်းခရစ်စတိုဖာဘူးရခိုင်ကပြောပါတယ်ကုလသမဂ္ဂကလေးတငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကတော့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကိုယောဂဘေးအန္တရာယ်ကနေကင်းဝေးအောင်ဆောင်ရွက်ပေးဖို့အချက်ကိုအဓိကထားဦးစားပေးလှုပ်ဆောင်နေကြောင်းကြေညာထားပါတယ်။တောက်သုံးရည်တန်ရှင်းမှုရှိအောင်မိလာစနစ်အလုံးလောက်ရှိအောင်အပြင်စုံစိုးနာအပါအဝင်အခြားကုသယောဂတွေမဖြစ်အောင်ကာကွယ်ဆေးထိုးပေးတာစတာတွေကို UNICEF အနေနဲ့ထောက်ပံ့ကူညီနေကြောင်းသူတို့ရဲ့အစီရင်ခံစာမှလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းရာသီဥတုအလွန်အမင်းဆိုးရွားမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ယောဂါတွေအတွက်တော့ဒီထောက်ပံ့မှုတွေဟာလုံလောက်မှုမရှိသေးကြောင်း UNICEF ကတတိပေးထားပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်။အခုလိုရခိုင်ပြည်နယ်ကနေတိတ်နေချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတာကြောင့်နိုင်ငံတကာကမြန်မာအစိုးရအပေါ်ဝိုင်းဝန်းပြစ်တင်ဝေဖန်ချိန်မှာမျက်နှာကောင်းရသူကတော့စစ်တပ်ပါ။မြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်ခေါင်းထောင်ထလာပြီးမတူတဲ့လူမှုအတိုင်းဝိုင်းကြားကပြည်ပခါတွေစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်မွတ်စလင်အများစုအပါအဝင်လူတွေထောင်နဲ့ချီတည်ဆုံခဲ့သလို6သိန်းခွဲကျော်နေရက်စွန့်ခွာထွက်ပြေးကြတဲ့အချိန်မှာစစ်တပ်ဟာလူတွေကြားရေပန်းစားလာတာကိုတွေ့နိုင်ပါတယ် AP သတင်းကိုအခြေခံပြီးကိုအောင်အောင်ကပြောပြထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေအတွင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ကင်တွေပုံကြောင့်လာပိုင်းအတွင်းမှာမွတ်စလင်6သိန်းခွဲလောက်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားပြီးကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ပြောဆိုကြပေမဲ့မြန်မာနိုင်ငံတွင်းမှာတော့အများစုကအဲ့ဒီလိုမမြင်ကြပါဘူး။အဲ့လိုထွက်ပြေးသွားသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ဝင်ရောက်လာကြသူတွေဖြစ်ပြီးသူတို့ဟာမျိုးသားလူမျိုးရေးအတွက်ချင်းရောက်မှုဖြစ်တယ်ဆိုပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုခုခံပြောဆိုခဲ့ကြတာပါ။နိုင်ငံရေးအကျဉ်းသားဟောင်းဖြစ်သူဦးညိုထွန်းကတော့ကိုယ့်နိုင်ငံအကျိုးစီးပွားကိုအခြေခံပြီးစဉ်းစားတတ်ကြတဲ့အကြောင်းအခုလိုပြောပါရယ်
။ရခိုင်ကိစ္စမှာစစ်တပ်ဟာရရဆက်ဆက်နှစ်ကွက်ခဲ့တယ်ဆိုပြီးတော့အနောက်နိုင်ငံတွေကပြောဆိုတာကျွန်တော်လက်မခံပါဘူး။အနောက်နိုင်ငံတွေအနေနဲ့ကလည်းပဲဒီမိုကရေစီရေးလူခွင့်ရေးလို့អော်နေပြီမယ်လို့သူတို့အမျိုးသားရေးကိုထိခိုက်လာရင်သူတို့လည်းနှက်ကွက်တာပါပဲ
မြန်မာနိုင်ငံကိုဆယ်စုနှစ်ပေါင်းအတွက်အုပ်ချုပ်ခဲ့တဲ့စစ်တပ်ဟာအတိုက်ခံဒီမိုကရေစီအင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေအပေါ်အဖိနှိပ်ခဲ့တာကြောင့်လူခွင့်ရေးချိုးဖောက်သူတွေအဖြစ်နိုင်ငံတကာကသိထားတာပါဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်ကုန်ပိုင်းကရခိုင်ပြည်နယ်တွင်အခြေအနေတွေအပေါ်စစ်တပ်ရဲ့ကင်တွယ်မှုကိုတော့တချိန်ကစစ်တပ်အုပ်စိုးမှုကိုစန့်ကျင်သူတွေကပါထောက်ခံလာကြပြီးအတိတ်မှာဘာတွေဖြစ်ခဲ့တယ်ဆိုတာကိုလည်းမေ့ပစ်လိုက်ကြတယ်လို့နိုင်ငံရေးသုံးသပ်သူတွေကမြင်ပါတယ်နိုင်ငံရေးသုတေသီဒေးဗစ်မက်တီယာဆင်က
The Tatmadaw has gone from being the most reviled institution in the country.
Tatmadaw ni ne amon kha zo ani tha ga ni ngan ngan ma myin na ban pwen la ba de. Tan yin da ri a long de ma ma hoy yin naw ma myama lu myo su de ma a ne song a lo myo myin na kaung ya la ba de. Da mai le de ka a jet de a chin ni bon ga ni khu lo myo a kaung myin la ja da ba. Muslim jan phat tamaw ri ne tan yin da zabon ni yan ga ni Tatmadaw ga ka kwe pi ni de su de ani tha myu ga ni khu lo myin la da ba. Thru ye khan khan na ne pat tet pi lo lu lu ko hle sa ni de lo tin ma de.
မြန်မာနိုင်ငံဘက်ကနေလူတွေတိမ်းနဲ့ချီထွက်ပြေးသွားကြတဲ့ပုံတွေတင်ထားတဲ့တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဆိုရင်လေစစ်တပ်ရဲ့ကင်တွယ်မှုနဲ့ပတ်သက်ပြီးတော့ထောက်ခံကြောင်းရေးသားထားတဲ့မှတ်ချက်များပြားကိုတွေ့နိုင်ပါတယ်။ဒါမှမဟုတ်အခြေအနေတွေပုံမှန်ပြန်ဖြစ်လာတဲ့အခါမှာတော့စစ်တပ်ရဲ့ခန့်ကဏ္ဍနဲ့ပတ်သက်လို့လူတွေရဲ့အမြင်ပြောင်းလဲလာနိုင်ကြောင်း David Mathiasen ကပြောပါတယ်
။ When people realize that eventually that the Tatmadaw really hasn't changed.
Tatmadaw ဟာတကယ်မပြောင်းလဲသေးပဲနဲ့ဖိနှိပ်တဲ့ယန္တရားဖြစ်တယ်ဆိုတာကိုလူတွေကလုံးဝသဘောပေါက်လာတဲ့အခါမှာ Tatmadaw ကိုလူကြိုက်များတဲ့အနေထားကနေကျဆင်းလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။လူငယ်တဲ့နေ့ကရခိုင်ပြည်နယ်တွင်မှာအာစာဖွဲ့ရဲ့တိုက်ခိုက်မှုအပြီးစစ်တပ်ကနေမြေရှင်းလင်းရမှာမွတ်စလင်တချို့အသက်ခံရတယ်ဆိုတဲ့သတင်းတွေလည်းထွက်ခဲ့ပူပါတယ်။ဇန်နဝါရီလ10ရက်နေ့တုန်းကတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းဒင်ကျေးရွာတုတ်တမတွေ့ရတဲ့ရုပ်အလောင်းတွေဟာရခိုင်ရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တဲ့မွတ်စလင်အကြမ်းဖက်10ဦးဖြစ်တယ်ဆိုတာကိုစုံစမ်းစစ်ဆေးတွေ့ရှိရကြောင်းတက်မတော်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။တို့ရရှိများရှင်အနေဒီပါတီဥဆောင်တဲ့ရက်သားအစိုးရတက်တန်းထက်ဝက်နီးပါးရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ဝင်တွေတိုင်းဒေသကြီးနဲ့အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာ ဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်ပါသလဲ။ဘေကန်နာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေသလဲဆိုတာကို VOAS နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-1-999လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရစေ။
လာမယ့်စနေညမှာတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ထမံဖိတ်ခေါ်ပါရရှင်။1998-99ခုနှစ်လက်နက်ကင်ပြိပခအတွင်းဆာဗီးယားတပ်ဖွဲ့တွေရဲ့အရမပြုကျင့်ခံခဲ့ရတဲ့ကိုဆိုဗိုအမျိုးသမီးတွေ2018ခုနှစ်ဇန်နဝါရီကစလို့ကာလရှည်စောင့်ဆိုင်းခဲ့ရတဲ့အသိမှတ်ပြုမှုနဲ့နစ်နာမှုတွေစပြီးရောကြေးရပါလိမ့်မယ်။အမျိုးသမီးတွေဟာဘေးဖယ်ရှောင်ကျဉ်ခံရမယ့်အရေးကဲ့ရဲ့သမုတ်ခံကြရမယ့်အရေးတွေကိုစိုးရိမ်ကြောက်ကြပြီးသူတို့ဇာတ်ကြောင်းကိုပြန်ပြောဖို့ဝင်လေခဲ့လို့ဒီပြဿနာနှစ်20နီးပါးတည်မြုပ်နေခဲ့တာပါ။ကျူးလွန်ခဲ့သူအနေငယ်ကိုပဲကျူးလွန်ခဲ့တဲ့ပြစ်မှုအတွက်တရားစီရင်နိုင်ခဲ့ကြောင်းနောက်ကျူးလွန်ခံရသူအမျိုးသမီးတွေရဲ့နေစဉ်ဘဝမှာတောကတွေရှိနေကြတဲ့အကြောင်းတွေကို VOA သတင်းထောက်တွေဖြစ်ကြတဲ့အလီယာဘလာကာနဲ့ကိုက်ဒါကိုစထရီစီရိုရဲ့သတင်းလွှာတွေကိုမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။စစ်ပွဲအတွင်းအထမပြုကျင့်ခံခဲ့ရသူတူဖြစ်တဲ့ဒါရီတာကသူမှကြုံတွေ့ခဲ့ရတာတွေကိုအခုလိုပြန်ပြောင်းပြောပြပါတယ်။
ဘာကမော်မကန်ချစ်တန်နိစပီအပဘာနုံရှမောက
တကားမရှိဗဒမောက်မရှိတဲ့အင်ပြကြီးတခုရဲကိုကျမတို့ကိုခေါ်သွားပါတယ်ကျမတို့ညီမနှစ်ယောက်ကိုတခန်းထဲမှာထားပါတယ်ဇင်းကျန်မှာတခြားအမျိုးသမီးတယောက်ရှိပြီးတော့တခြားအခန်းထဲမှာလည်းအမျိုးသမီးတွေတွေ့ပါတယ်ကျမအမျိုးသားကိုတန်တုံးနဲ့ရိုက်နေလို့သူအောင်နေတဲ့အတန်နဲ့လည်းကျမကြားနေရတယ်အဲ့တော့အမျိုးသားစီပဲပြေးရမလားညီမစီပဲပြေးရမလားကျမစဉ်းစားလို့မရအောင်ကျမညီမကတော့ငါရှိမှငါမှရှိရလို့ပြောပြီးတော့ငိုတော့တာပဲ
ဒါရီတာဆိုရာကနာမည်ရင်မဟုတ်တလို့သူမအတန်ကိုလည်းမမှတ်မိအောင်ဖျက်ထားတာပါကိုဆိုဗိုစစ်ပွဲအတွင်းမှာဆာဗီးယားစစ်သားတွေအထမပြုကျင့်ခဲ့ကြတဲ့အမျိုးသမီး2000လောက်ထဲမှာဒါရီတာတို့ညီမနှစ်ဦးလည်းပါဝင်ခဲ့တာပါအထမပြုကျင့်ခံရတာကြောင့်ကိုဝင်ပြစ်ကြခဲ့ရပြီးခင်ပွန်းဖြစ်သူကတော့ရိုက်နှက်ခံခဲ့ရတာကနေရခဲ့တဲ့ကျန်းမာရေးပြဿနာနဲ့နောက်နှစ်နှင်းငယ်အကြာမှာဆုံးပါသွားပါတယ်အမေရိကန်ပြည်ထောင်စုဆိုင်ရာကိုဆိုဗိုတန်မတ်ကြီးဘလူရာစီတကူကတော့ဒီကိစ္စကိုထင်ပေါ်လာအောင်လုပ်ခဲ့သူဖြစ်ပါတယ်
။ Very often if not always these victims
အတိဒုက္ခခံစားခဲ့ကြရတဲ့သူတွေကနာကျင်တာတွေရောချက်ချောက်တာတွေရောရောပြီးတော့ခံစားနေကြရတာပေါ့။အမြဲတမ်းမဟုတ်ရင်တောင်းမှမကြမကြအဲ့ဒီလိုခံစားနေကြရတယ်လေ
။သူ့ရဲ့ဖြစ်ပျက်တွေကိုတခြားဆွေမျိုးတွေတောင်မသိကြဘူးလို့လဲဒါရီတာကပြောပါတယ်
။ Puskishayetu
ဒီကြောင်းတွေကိုသာသူများတိသွားမယ်ဆိုရင်ဘဝမှာအမဲဆက်တွေထင်ရမြင်ရပြောကြဆိုကြတာတွေနဲ့ဘယ်သူမှတော့မှကျမကြည့်ဝင်မှာမဟုတ်ပါဘူးနေနိုင်မှာမဟုတ်ပါဘူးရှင
်အထမဖြူချင်သူတွေကိုတရားစီရင်နိုင်ရေးအတွက်တော့ကုလသမဂ္ဂဘက်ကရောနောက်ဥရောပသမဂ္ဂရဲ့ကိုဆိုဘိုဥပဒေစိုးမိုးရေးမစ်ရှင်ဘက်ကရောမလုပ်ကြဘူးလို့ AI နိုင်ငံတကာအခွင့်အရေးအဖွဲ့ကြီးကပြောဆိုပါတယ်18နှစ်ကာလကြာမြင့်လာပြီးတဲ့နောက်မှာတော့တက်သေးတွေမကြံတလောက်ဖြစ်နေပါပြီAI အဖွဲ့က CN Jones ကအခုလိုပြောပါတယ
် Reforms within the judicial system that will protect witnesses if they want to come forward that will give them support
ဒီနေ့ထားမှာတရားရင်ဆိုင်မယ်လို့ဆုံးဖြတ်ကြမယ်ဆိုရင်သူတို့ကိုရှေ့ထွက်ပံ့ပိုးပေးမယ်အသည့်တက်တွေကိုကာကွယ်ပေးနိုင်ဖို့တရားစီရင်စနစ်အတွင်းပြည်ပြင်ပြောင်းလဲရေးလုပ်ဖို့ကျမတို့တောင်းဆိုပါတယ
်လိမ်ပိုင်းဆိုင်ရာအကြံဖက်ခံခဲ့ရတဲ့ဒါရိုက်တာအနေနဲ့တော့ဇန်နဝါရီလကစပြီးတလကိုယူရို230နှစ်နာချီရမှာပါလာစဉ်နှစ်နာချီရမယ့်အပေါ်ကြိုးစိုးပေးမယ်လို့လဲစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကူညီပံ့ပိုးမှုတွေရဖို့ကတော့ဆက်ပြီးတော့တောင်းဆိုနေစေဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2018ခုနှစ် January 18ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 kilohertz 933၊လိုင်းဒိုမီတာ40 kilohertz 9483ည၊လိုင်းဒိုမီတာ48 kilohertz 6153ညအပြင်လိုင်းလက်မီတာ190 kilohertz 1595နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့ဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်၊ Iran 3 English သင်ခန်းစာနဲ့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကတော့
အပြောင်းလဲအနေနဲ့တော့လူပုဂ္ဂိုလ်ဆိုင်ရာအပြောင်းလဲပေါ့နော်ဒါပေမဲ့ဗမာပြည်ဖြစ်ပေါ်တိုးတက်မှုအတွက်တော့ချက်ကြတာစနစ်အပြောင်းလဲဖြစ်ဖို့
မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်မှာလူအပြောင်းလဲတဲ့စနစ်အပြောင်းလဲလုပ်ဖို့ပိုအရေးကြီးကြောင်းမြန်မာအရေးလေလာသုံးသပ်သူဦးတမောင်တန်းကဆွေးနွေးထားတာကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်ကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အာပေါ်မပြက်ဒေါက်ခင်မျိုးတက်နဲ့ဦးစာမွေဝေတို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
။ကျသပရင်းနေထုတ် The Nation သတင်းစာမှာရိုဟင်ဂျာရဲ့အိမ်အပြန်လမ်းလာဆိုတဲ့သူ့အမြန်ဆောင်ပါကိုဖော်ပြထားပါတယ်။ဒီမွတ်စလင်တွေကိုမကြခင်မှာနေရာရင်းကိုပြန်ပို့တော့မှာဖြစ်ပေမဲ့သူတို့ဘာတွေကြုံရမလဲဆိုတော့မိကွန်းတွေနဲ့စိုးရိမ်နေရဆဲပါတယ်။သူတို့အတွက်စိတ်ချရပါမလားလို့မိကွန်းတွေထုတ်နေတော့မှာပဲအင်ကာနေကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကသူတို့ကိုနှစ်နှစ်အတွင်းမှာအိမ်ပြန်ပို့ဖို့အတွက်သဘောတူခဲ့တာပါ။ဘင်္ဂလားဒေ့ရှ်ကဂျန်ခန်စခန်း၅ခုတည်ဆောက်ပြီးမြန်မာနိုင်ငံတွေကလက်ခံစခန်း၂ခုကိုပို့ပေးမှာဖြစ်ပါတယ်။မြန်မာဘက်ကမောင်းတော့မှာယာယီလက်ခံစခန်းနှစ်ခုကိုတိဆောက်ထားကြောင်းနဲ့အဲ့ဒီစခန်းတွေကပြန်လာသူ 9,000 ဆန့်တယ်လို့ 3,000 လောက်အထိကိုလက်ခံနိုင်အောင်တိုးချဲ့မယ်လို့ဆိုပါတယ်။အာဆာချမ်းဖက်ဖွဲ့ရဲ့စီးနှင်းမှုတွေနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကလည်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူကတိမ့်နေချီးပြီးရှိနေတာမို့နှစ်နှစ်ဆိုတဲ့အချိန်ကတိုလွန်းတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကပြန်ပို့မယ်သူပေါင်း 300,000 ဆင့်ကိုပြုစုထားတာဖြစ်ပြီးအဲ့ဒီဆင့်ကိုမြန်မာဘက်ကလက်ခံမခံမသိရသေးပါဘူး။အစိုးရနှစ်ရကြာဒုက္ခတဲ့အရေးအတွက်တွေမေးခွန်းထုတ်နေချိန်မှာကုလနဲ့နိုင်ငံတကာက6သိန်းခွဲကျော်မယ်လို့ပြောနေတာပါလေ။လောလောဆယ်မှာဘသူဘဝဆိုတာတိထားပြီးသားဟိန္ဒူ900ရှယ်အောင်နဲ့မွတ်စလင်850ကိုပြန်ပြီးလက်ခံမှာဖြစ်ကြောင်းမြန်မာဘက်ကပြောထားတာပါ။ဟိန္ဒူအများစုကအရင်ကလိုအာဆာချမ်းဖက်ဖွဲ့ရဲ့အတိုက်ခိုက်ခံမဲ့အန္တရာယ်ရှိနေပေမဲ့ကြက်နဲ့နေတဲ့စခန်းတွေမှာမနေခြင်းနဲ့အတွက်ပြန်ကျင်ကြောင်းပြောနေပါလေ။ဒါပေမဲ့ဒုတိယလဲရခိုင်ပြည်နယ်ထဲမှာအကျန်းဖက်မှုတွေရှိနေစေမို့နိုင်ငံတကာကနေစိုးရိမ်နေကြတဲ့အပြင်ပြင်ပအကူအညီမယူဘဲနှစ်နိုင်ငံကြားသဘောတူညီမှုနဲ့ပြန်ပြီးပို့ဖို့လုပ်နေတာမို့ဒါဟာကောင်းတဲ့ရည်ရွယ်ချက်မဟုတ်ဘူးလို့သုံးသပ်ပါတယ်ပြန်ပို့တဲ့လုပ်ငန်းတွေစတဲ့အခါလူသားချင်းစာနာမှုတစ်ခုတည်းမှာကိုပဲနိုင်ငံတကာအကူအညီကိုတောင်းခံတဲ့လို့ဘသူကိုမှသူတို့စာနာနဲ့ဆန့်ကျင်ပြီးပြန်မပို့ဖို့လည်းတတိပေးပါတယ်ဒါအပြင်အခုလိုပြန်ပြီးပို့ရဟာဒုက္ခတဲ့ပြဿနာကိုအဆုံးသတ်စေမှာမဟုတ်သလိုဖြစ်လာရတဲ့ပြဿနာအရင်းအမြစ်ကိုသိအောင်လုပ်ပြီးတည်တည်ချာချာဖြေရှင်းဖို့လိုရဆိုတာအလုံးနားလည်ဖို့လိုအပ်ပါတယ်လို့ထောက်ပြထားပါတယ
်မြမအာနာပိုင်တွေကိုအမှန်ဘသူပြောရသလဲဆိုတဲ့ခေါင်းစဉ်နဲ့ဆာရာရှူမန်ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်မြမနိုင်ငံမှာအဖမ်းခံထားရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ဖြစ်တဲ့ဝါလုံးနဲ့ကျော်စိုးဦးတို့ရဲ့ကံကြမ္မာလမ်းကြောင်းတွေဟာမြမနိုင်ငံရဲ့နိုင်ငံရေးအတွင်ကူးပြောက်မှုကံကြမ္မာနဲ့ရောရှေ့ပတ်သက်နေတယ်လို့យေတာထားပါတယ်။တင်းတော့နှစ်ယောက်ကိုဒီဇင်ဘာလ12ရက်နေ့ကဖမ်းဆီးပြီးတော့အထိပယ်မရှိတဲ့ဥပဒေနဲ့အရေးယူလိုက်တာဟာမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာနေတဲ့ဒီမိုကရေစီတကပတ်ကိုအလျင်မြန်ပြန်ပိတ်နေပြီဆိုတဲ့လက္ခဏာပြလိုက်တာပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာရှိသူတွေပေါ်အမှန်တိုင်းပြောဆိုတာဟာလက်တုံ့ပြန်ခံရတတ်ပါတယ်။2016ခုနှစ်ကလေးကတင်းတော့29ယောက်အဖမ်းဆီးခံခဲ့ရပါတယ်။တင်းသမား21ယောက်ဟာပုံမှန် 66 ဂါကြီးလို့ခေါ်တဲ့ခင်မမီတော့တဲ့ဆက်တော်ရေးဥပဒေနဲ့အဖမ်းခံခဲ့ကြရတာပါ။တရင်သမားတွေရဲ့အွန်လိုင်းပေါ်ကနေရေးသားပြောဆိုမှုတွေကိုအကြောင်းပြုပြီးဆက်တော်ရေးကွန်ရက်ပေါ်ကနေတစုံတယောက်ပေါ်ချင်းချောက်မှုအတရေပြက်စီမှုနှောက်ယှက်မှုအကြက်ကင်မှုပြုလုပ်တယ်ဆိုပြီးတော့အရေးယူတဲ့ဥပဒေလည်းဖြစ်ပါတယ်။အေယာဝတီတရင်တော့လဝီဝင်းအပါဝင်တရင်တော့၃ဦးကိုလည်းရှမ်းပြည်နယ်အတွင်းမှာရှိတဲ့တအောင်းမျိုးသားလွတ်မြောက်ရေးတပ်ဖွဲ့နေမြေအတွင်းမှာကျင်းပတဲ့မူရစ်ဆေးဝါးမိရှုဖျက်ဆီးတဲ့ပွဲကိုတွားရောက်တရင်ယူတာကိုမတရားအသင့်နဲ့ဆက်တွေ့တယ်ဆိုတဲ့ပုံမှန်နဲ့အရေးယူခဲ့ပါသေးတယ်။ ရိုက်တာသတင်းတောက်တွေကိုဗြိတိသျှကိုလိုနီလက်ထက်တုန်းကထုတ်ပြန်ထားတဲ့အစိုးရလျှော့ဝှက်ချက်အဥပဒေဆိုတဲ့မတဲခွဲလှတဲ့ဥပဒေနဲ့အရေးယူနေပါတယ်။ဒီပုံမှန်ဟာထောင်နှံ14နှစ်ထိအပြစ်ပေးနိုင်တဲ့ဥပဒေဖြစ်ပါတယ်။ဖန်ဆီးထားတဲ့သတင်းသမားတွေရဲ့လက်ထက်မှာအစိုးရရဲ့အရေးကြီးတဲ့လျှော့ဝှက်ချက်တွေတွေ့ရတယ်လို့ပြန်ကြားရေးဝန်ကြီးကဆိုပါတယ်။ဇန်နဝါရီလ10ရက်နေ့ကတရားရုံးမှာရုံးထုတ်လာစဉ်သတင်းတောက်ဝါလုံးကအပြစ်မှန်သိဖို့စူးစမ်းနေတာတွေရပ်တန့်သွားအောင်ကျွန်တော်တို့ကိုအခုလိုစွဲချက်တင်လိုက်တာဖြစ်တယ်လို့ပြောပါတယ်။မတရားတဲ့လုပ်ရဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ဒီတရားခွင်ကနေထွက်လာမယ့်အဖြေကမြန်မာနိုင်ငံရဲ့အနာဂတ်ဘယ်ကိုဥတည်နေတယ်လဲဆိုတာကိုပြသပါလိမ့်မယ်။စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုနာဆင်ခဲ့ရပြီးတော့နောက်အခုဆက်ပြီးတော့နာဆင်လေ့လာကြရမယ်။ American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတ်တန်းကစီစဉ်ပို့ချထားပါတယ်ရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့ direct delivery ကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက် delivery ကတော့ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days you can't be out of touch with the latest technology
ခုခင်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်ဤပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒေဗေရပါတယ် George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days You can't be out of touch with the latest technology.
ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
Out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ထလလာတန်ရဲ့အီရန်အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ပြီးတဲ့နောက်အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်တိုးတက်ကောင်းမွန်ရေးအတွက်လူအပြောင်းလဲတဲ့စနစ်အပြောင်းလဲလုပ်ဖို့ပို့အရေးကြီးတယ်လို့မြန်မာအရေးလေ့လာသုံးသပ်သူဦးတမောင်တန်းကပြောပါရယ်။မြန်မာနိုင်ငံအတွက်မူဝါဒရေးရာစတန်းတွေကိုအကြံပေးရေးသားနေတဲ့တင့်ဘဝမဂ္ဂဇင်းအရီတာဟောင်းဦးတမောင်တန်းနဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါရယ်ရှင်။
ဆောက်တူပါမန်ပထမဆုံးကမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအပြောင်းလဲကိုကျွန်တော်မေးချင်ပါတယ
်ဟုတ်ကဲ့
မြန်မာနိုင်ငံမှာအခုဝန်ကြီးအပြောင်းလဲတွေအစ်စ်တို့ခန့်နာရေးရှိကြပါတယ
်
အဲ့ဒီဟာဘယ်လောက်ထိအလားအလာကောင်းကင်နဲ့ထင်ပါလဲအစောတုန်းကတော့လူတို့ကကြီးတွားတဲ့နေကြားတာပေါ့ဆရာ
အုပ်
ချုပ်ရေးနဲ့ပတ်သက်ပြီးတော့အဲ့ချီအောင်မရှိဘူးပါညာ
အပြောင်းလဲအနေနဲ့တော့လူပုဂ္ဂိုလ်ဆိုင်ရာအပြောင်းလဲပေါ့နော်ဒါပေမဲ့ဗမာပြည်ဖြစ်ပေါ်တိုးတက်မှုအတွက်တော့ကြာကြတာစနစ်အပြောင်းလဲဖြစ်ဖို့အရေးကြီးတယ်ပေါ့ဆိုတော့ရေးစတဲ့ဟောင်းနေကိုစုံတရားတိုင်းတာအထိသဘောပေါက်ပြီးတော့အဲ့ဒါကိုဘယ်လိုပြောင်းမလဲဆိုတဲ့ idea လည်းရှိတယ်လူတွေပြောင်းသွားရင်တော့ဗမာပြည်ဖြစ်ပေါ်ပြောင်းလဲမှုကပို့ပြီးတော့မြင်ရမယ်ပေါ့လေမဟုတ်လို့ရှိရင်တော့လူတွေပြောင်းပုံညာလဲစနစ်မပြောင်းရင်စနစ်နဲ့ထိတ်တဲ့ရင်ဆိုင်တွေ့ရတဲ့အခါတိုင်းမှာကိုယ်လူတွေကပဲလွဲနေလားဆိုတဲ့အပြစ်တင်တဲ့ကစားပွဲကြီးတဲ့ကိုပြန်ဝင်သွားမှလည်းစိုးရတယ်ဒါလေးကတော့ပေါ့နော
်ဆိုတော့ဆရာပြောတာကစနစ်ကိုပြောင်းဖို့လိုတယ်အဲ့စနစ်ကိုပြောင်းဖို့လိုတယ်လို့စီးရလူတွေပြောင်းရမှာပေါ့
မှန်ပါတယ
်ဟုတ်ကဲ့
မှန်ပါတယ်
အကျံမြင်လေစနစ်ကိုပြောင်းဖို့လိုတယ်လူဘိန်းတားလေအောင်လည်းပြောပါလားဆရာ
အဲလူဘိန်းတားလေအောင်ပြောရရင်တော့ဥမာအဖြစ်စီဝါရေးမူဝါဒတွေကိုပြောင်းမယ်ဆိုလို့ရှိရင်မိသားစုတစုမှာကိုယ့်မိသားစုအောင်မြင်အောင်အတွက်ဘယ်လိုပတ်ဆံရှာမယ်ဘယ်လိုသုံးမယ်ဆိုတာကိုကြိုတင်မြင်ရတယ်ကိုသားမိတွေအတွက်နောက်အနည်း20လောက်ထိကြိုပြီးမြင်ရတယ်ပေါ့နော်ဟိုဒါကတော့နိုင်ငံတစ်ခုအနေနဲ့ပြောလို့ရှိရင်မျှော်မှန်းချက်တွေဘာဘီဝါတွေပေါ်စီဆိုတဲ့ကိစ္စတွေဖြစ်သွားတယ်။အလားတူပဲကိုကိုတိုင်ဝင်ဝင်ရအောင်ရှာတာနဲ့သုံးဆွဲတဲ့နေရာမှာစီးစနစ်ကြရတယ်။သုံးသစ်သုံးတိုက်တာတွေကိုသုံးဖို့ရေးချီတယ်။ဒါကတော့အများပြည်သူဆိုင်ရာဗန္ဒာငွေရင်းနှီးမြှုပ်နှံမှုစီမံခန့်ခွဲမှုစနစ်လို့ပြောတယ်ပေါ့နော်
။ Public Investment
Public Investment Management System တော့။တော့ဒီပြိုင်ထဲမှာပဲလူတွေကလည်းမိမိရဲ့မိသားစုအဖွဲ့ဝင်တွေကအဲ့ဒီကိုကြီးမန်းတဲ့ကိုရဲ့နောက်အနည်း20မှာဖြစ်ချင်တဲ့အမြင်တွေကိုလိုက်နာဖို့အတွက်အခုလုံးကစနစ်တကျနဲ့လိုက်နာဆောင်ရွက်တဲ့ဟာလည်းလိုတယ်။နော်အဲ့ဒီလိုတဲ့စီမင်းစည်းကမ်းတွေဥပဒေတွေပြဋ္ဌာန်းသတ်မှတ်တာတွေရှိတယ်။အဲ့ဒါကိုစီမံခန့်ခွဲရတယ်ရှိတယ်။အဲ့ဒါကနိုင်ငံအနေနဲ့ကြာရင်တော့ဒါက ဟိုစီမင်းစီကံများစီမံခန့်ခွဲမှုဥပဒေတို့ခေါ်တယ်အဲ့ဒါ regulatory management system ဆိုတော့အဲ့ဒီစနစ်သုံးခုပေါ့ကိုဒါတိုင်းပြည်စီးပွားရေးထုတ်တက်ဖို့လည်းတော့ကြကြတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစနစ်တွေကိုမကိုက်တွက်နိုင်သေးဘူးအခုတတိယ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုသွားချက်ကြတဲ့နေရာကိုကင်တွယ်နိုင်မဲ့လူပြောင်းလဲတော့မမြင်သေးဘူးပေါ့ဆရာ
အဲကျွန်တော်တို့လေ့လာချက်ရပါတော့ပြီးခဲ့တဲ့ဆိုတာတစ်ထက်မှာဒီအတွင်းဝင်လောင်းညကိုကျွန်တော် survey ဒီသူတို့ border စစ်တမ်းကိုယူခဲ့တယ်သူတို့ကအစိုးရဌာနတွေအကုန်လုံးကစီမင်းသတ်မှတ်ချက်များစီမံခန့်ခွဲတဲ့ဌာနကြီးဖြစ်အောင်ပြောင်းရမယ်ဆိုတဲ့အမြင်တွေအကုန်လုံးကို80ခန့်တော့ရှိနေတာတွေ့ရတယ်နော်ဒါပေမဲ့တခြားနိုင်ငံတွေမှာဘလို့ပြောင်းလဲဘလို့လှုပ်လဲစီမင်းစီကံတွေတတ်မှတ်မှုပြောင်းလဲမှုကဘာလဲပေါ့အဲ့ဒါတွေကိုဘလို့လှုပ်ရင်ကောင်းလဲဆိုတော့လေ့လာတဲ့အပိုင်းမှာအားနေတဲ့အတွက်ကြောင့်မလို့ဖြစ်ဒါပေမဲ့အခုလောလောဆယ်မှာတော့ကမ္ဘာဘဏ်ကအခုညီကိုတောင်းထားတယ်လို့ကျွန်တော်နောက်ဆုံးထိကြားရတယ်ပေါ့နော်ဒါပေမဲ့ကမ္ဘာဘဏ်ကရောဗမာပြည်ထဲမှာလက်ရှိရှိနေစနစ်ကဘလောက်ထိရှိလဲဆိုတာကိုသူအောင်သိရလားပေါ့နော်ဗမာပြည်ရဲ့ဝန်ထမ်းတွေနဲ့ဘီရိုကရေစီရဲ့ရင်ကျေးမှုအထာသိရလားဒါလည်းပြဿနာတစ်ခုရှိတယ်နိုင်ငံကြားကပညာရှင်ဖြစ်တော်ကြလဲဒီအပိုင်းကိုလည်းသိဖို့လိုလားဆိုတော့ဒါလေးတွေအကုန်လုံးဟိုအစလေးတွေပေါ့အစလေးတွေကရှိနေပြီတော့အရင်ဆိုရလက်ထက်ကလေးကအခုရှိနေပြီသွားပြီးတော့ပြန်ပြီးပေါင်းစုနိုင်တဲ့ဟာလေးတစ်ခုပဲလိုနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့ဒါကစနစ်ပေါ့လေဆရာနောက်တစ်ခုကအဲ့ပြောင်းပုံပြောင်းနေအခုဆိုရပြောင်းလဲလုပ်တဲ့အထက်မှာအထူးသဖြင့်ပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့အစိုးရအဖွဲ့ဝင်တွေကိုပြောင်းလဲနေရမှာကျွန်တော်နားလည်ထားတာကတော့ပြည်နယ်တိုင်းဝန်ကြီးချုပ်တွေကတော့ဘိုးအစိုးရသမ္မတနဲ့ဆိုင်တယ်ဒါပေမဲ့ပြည်နယ်တိုင်းဝန်ကြီးတွေကတော့ဘိုးအစိုးရကပဲဖွဲ့စည်းပုံအရရွေးချယ်ရမယ်ခံထားရမယ်ထွက်ခွင့်ပေးနိုင်တယ်ဖြုတ်နိုင်တယ်လို့သတ်မှတ်ထားပါသလ
ားရေဘူးအဖြစ်တော့ဝန်ကြီးချုပ်ကအဆိုပြုပြီးတော့ဝန်ကြီးချုပ်ကလည်းသက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်နဲ့တိုက်ပင်ပြီးတော့အဆိုပြုရတယ်သမ္မတပဲခံထားပါတယ်
ဆိုတော့သက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်ရဲ့ဩဇာရောဘယ်လောက်ရှိပါလဲတကယ်စမ်းမှာတချို့ကသက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်အနေနဲ့ဘာမှမကျေနပ်တာကန့်ကွက်တာမကြရဘဲနဲ့အနာယူခွင့်ပေးတယ်ဆိုပြီးတော့ထွက်တာလည်းတွေ့တယ်ဖြုတ်တာလည်းကြားရတယ်တချို့ကြတော့လည်းရခိုင်ပြည်နယ်မှာထင်တယ်ပြည်နယ်ဝန်ကြီးတယောက်ကိုဒါပြည်နယ်တိုင်းလွှတ်တော်ပြည်နယ်လွှတ်တော်ကအပြင်းထန်ပဲသူတို့ဝေဖန်ပြီးတော့ထွက်ခိုင်းတယ်အဲ့ဒါတွေလည်းရှိတယ်ဆိုတော့အဲ့ဒါတွေကဘယ်လို
ဟုတ်ပြီးခဲ့တဲ့လွှတ်တော်တက်တမ်းမှာတော့ဥမာတရင်သားဤဝင်ကြီးချုပ်ပေါ့မူလပထမခန့်လိုက်တဲ့တရင်သားဤဝင်ကြီးချုပ်ကိုတွတ်တော်အမတ်တွေကပဲပြန်လည်ကန့်ကွက်တဲ့အတွက်ကြောင့်ဝင်ကြီးချုပ်ကနှုတ်ထွက်ရတဲ့သဗ္ဗရဝင်ကြီးချုပ်ကိုဖယ်လိုက်ရတဲ့အဖြစ်မျိုးဖြစ်ခဲ့တယ်ပေါ့နော်ဆိုတော့ဒီဘက်မှာတော့အဲ့ဒီလောက်ထိတွတ်တော်တစ်ခုလုံးအနေနဲ့လှုပ်ရှားလာတာမျိုးကိုတော့သိပြီးမတွေ့ရအောင်ပေါ့နော်ဆိုတော့ပြီးခဲ့တဲ့အတွေ့အကြုံပြောရရင်တော့ပြည်နယ်တိုင်းလွှတ်တော်တွေကလည်းအဲ့ဒီလိုတစုတစည်းတဲ့ညီညာညာနဲ့ဆုံးဖြတ်ဆောင်ရွက်ကြတယ်ဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာတော့သက်ဆိုင်ရာဗဟိုကခေါင်းဆောင်တွေရတယ်လေးစားပြီးတော့ပြန်လည်လိုက်ရောလှုပ်ဆောင်ကြတာမျိုးတွေ့ရပါတယ်။ဒါကြောင့်အပိသက်ဆုံးဖြတ်ချက်ကိုဗဟိုကဆုံးဖြတ်တာဖြစ်စေကမူပြည်နယ်တိုင်းအဆင့်လွှတ်တော်တွေကလည်းဩဇာအများကြီးရှိတယ်လို့ပြောလို့ရပါတယ
်။ဟုတ်ကဲ့ကျွန်တော်တို့အခုဆွေးနွေးနေတာကအုပ်ချုပ်ရေးပိုင်းပေါ့ administration ဘိုင်းဆိုတော့အခုမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးမှာNLD ပါတီအနာရပါတီရဲ့အခန့်ကဏ္ဍဆရာဘယ်လိုမြင်ပါလဲ
NLD ပါတီအနေနဲ့ဆိုလို့ရှိရင်တော့အဲအုပ်ချုပ်ရေးပြုပြင်ပြောင်းလဲရေးတွေလုပ်တဲ့အခါမှာများတော့ဖြင့်အရွေးတွေရှိတယ်ဥပမာဖြင့်ဒေါ်ဆန်းစုကြည်နဲ့ပါတီခေါင်းဆောင်တွေကပြောထားတဲ့ပြည်သူနဲ့အတူဆိုတဲ့စကားလုံးလေးပေါ့ဒါကိုကျွန်တော်တို့အုပ်ချုပ်ရေးပြုပြင်ပြောင်းလဲမှုတွေကိုလေ့လာတဲ့အခါကျတော့အဲ့ဒီနီးလမ်းကိုပဲယူပြီးတော့ပြုပြင်ပြောင်းလဲကြတာတွေလာပြီးတွေ့ရတယ်အဲ့ဒါကိုတော့သူတို့ရဲ့စကားမှာပြောလို့ရှိရင်တော့ citizen engagement ပြည်သူတွေပါဝင်ဆုံးဖြတ်တဲ့အလေးထားအုပ်ချုပ်ရေးစနစ်တွေမှာထည့်လာတယ်။ဆိုတဲ့အခါကျတော့ပြည်သူနဲ့အတူဖြစ်လာဖို့အတွက်ပြည်သူနဲ့အတတ်အဆုံပါတီဝင်တွေကနှိစက်မယ်ပါတီခေါင်းဆောင်တွေကနှိစက်မယ်ပြည်သူတွေရဲ့ခေါင်းဆောင်မှုယူမယ်။ပြီးရင်အုပ်ချုပ်ရေးစနစ်တွေမှာပြီးခဲ့တဲ့အစိုးရလက်ထက်ကစပြီးတော့ပြည်သူလူထုကိုတိုင်ပင်နှိမ့်တော့လာတော့ရှိတယ်။ဒါပေမဲ့ဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်တွေမှာမပါသေးဘူး။ဒါပေမဲ့ဒီဘက်အစိုးရလက်ထက်မှာကြတော့ဥမာမန္တလေးဆိုရင်တိုင်းဝန်ကြီးချုပ်ကနေမှမူဝါဒအကြံပေးအလုပ်အဖွဲ့တွေကိုသူကဖွဲ့တဲ့အခါမှာစီးပွားရေးအဖွဲ့အစည်းတွေနောက် NGO တွေကလူတွေပါအလုပ်အဖွဲ့တွေမှာပါလာပြီးသူတို့ကမူဝါဒရေးဆွဲပြီးအစိုးပြုတ်ပြီးတော့ဝန်ကြီးတော်တင်တဲ့ဟာမျိုးပေါ့ So ဒါမျိုးကတွေကစပြီးတော့အပြောင်းလဲတွေဖြစ်တော့နေတယ်။ဒါပေမဲ့နိုင်ငံတော်အဆင့်ထိတန်တရားထိကြဲကြဲပြန့်ပြန့်ဖြစ်လာပြီလားဆိုတော့မဖြစ်သေးဘူး။ဆိုတော့ပါတီအနေနဲ့ဘာလုပ်နိုင်လဲဆိုလို့ရှိရင်ခုနပြည်သူနဲ့အတူဆိုတဲ့အစိုးမိတ်ပေါ်မှာအခြေခံပြီးတော့ဖြစ်နိုင်ရင်တော့ public administration အစိုးရရဲ့အုပ်ချုပ်ပုံတွေပြုပြင်ပြောင်းလဲဆိုင်ရာနားလည်တဲ့လူတွေနဲ့ဘလို့နီးနဲ့ design လုပ်ရင်ကောင်းမလဲဆိုတော့ညှိနှိုင်းဆွေးနွေးခြင်းအဖြစ်နဲ့ကျွန်တော်ထင်တယ်ပါတီအားပို့ပြီးတော့ပြည်သူနဲ့လည်းပို့နီးလာမယ်။အစိုးရရဲ့အုပ်ချုပ်ရေးပြုပြင်ပြောင်းလဲရေးထဲမှာလည်းတစုံတရာတက်ရောက်ပြီးဖြစ်လာနိုင်မယ်လို့ကျွန်တော်ထင်တယ်
ကျွန်တော်ဒီအုပ်ချုပ်ရေးပိုင်းပြောတဲ့နေရာမှာဆက်ပြီးမေးချင်တယ်ခွာ NLD ဥဆောင်တဲ့ဘ ਹੁ အစုအနဲ့ပြည်내အစုအတချို့ရဲ့ဆက်ဆံရေးကိုမေးချင်ပါတယ်ဟုတ
်ကဲ့
ဘ ਹੁ အစုအနဲ့တိုင်းဒေသကြီးဆက်ဆံရေးတဲ့ဘ ਹੁ နဲ့ပြည်내အစုအရဲ့ဆက်ဆံရေးပိုအရေးကြီးနေတယ်ထင်ပါတယ်အစုအဖြစ်ရခိုင်နဲ့ဆက်ဆံရေးပေါ့ဒီလိုရခိုင်ပြည်내ရဲ့အခြေအနေအသိစုထွေးနေတယ်နိုင်ငံတကာထဲလည်းပြဿနာအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်မှာဘ ਹੁ အစုရနဲ့ရခိုင်ပြည်내နဲ့ပေါ့လေ NLD နဲ့ရခိုင်ပြည်내မှာအမအများစုအနိုင်ရထားတဲ့ပါတီတွေနဲ့ဆင်မြတ်သွားရင်ပိုးပြီးအဆင်ပြေမယ်ထင်တယ်။အဲ့ဒီဟာကဆရာဘယ်လိုမြင်လဲ။ဘယ်လိုဆင်မြတ်ရေးနည်းများဖြစ်နိုင်မယ်ထင်တယ
်။ဘုရေဘူးအားဖြင့်တော့ဘ ਹੁ နဲ့တိုင်းဒေသကြီးအဆင်ပေါ့နော်။ဆက်ဆံရေးတွေဆိုလို့ရှိရင်ဒီ institution သဘောအရဆိုလို့ရှိရင်တော့ယင်းဆိုရလက်ထက်မှာအဲတမရယုံဝင်ကြီးဌာနတစ်ခုကကိုဒီအလုပ်ကိုတတ်တမမလုပ်တယ်ပေါ့။ဥမာတမရယုံဝင်ကြီးဌာန6ထင်တယ်အဲ့ဒီတုန်းကအခုသဗ္ဗရာယုံမှရောက်နေတဲ့ကျွန်းချိုင်းမှုချုပ်ပေါ့ဆရာဥပရက်ဆင်းတို့ဆိုဒီအဲ့ဒီအတွေ့အကြုံတွေအများကြီးရှိတယ်နော်သူတို့ဒါဘိုးဆိုးရနဲ့ကြားမှာလာစဉ်ပုံမှန်စီဝေးလောက်တယ်တိုင်းဒေသကြီးအဆိုးရရဲ့လိုလားချက်တွေအမြင်တွေကိုဘိုးဆိုးရနားထောင်နေ short ပေးတင်တာတွေကို short ပေးတယ်ဖြီးတယ်ပေါ့ဒါတွေကိုလုတ်ခဲ့တယ်ပေါ့နော်ဆိုတော့အခုလည်းဒီလိုလုတ်တဲ့စနစ်လေးတော့ရှိမယ်လို့ကျွန်တော်မျှော်လင့်နေဒါပေမဲ့ကျွန်တော်ပြီးရင်ကျွန်တော်မသိဘူးပေါ့နော်
ပြည်내အစိုးရနဲ့တည်းအခုဖြစ်တာကပြည်내မှာအမတ်အများစုရထားတဲ့ပါတီပြည်내လွှတ်တော်နဲ့ပေါ့ဆရာရခိုင်နဲ့ဆိုလို့ရှိရင်အဲ့လိုဖြစ်နေတာအဲ့ကိစ္စပြန်လဲသိမယ်ရို့ပါလို့ဘယ်လိုညှိနှိုင်းနိုင်မယ်ထင်ပါလဲ
လူတွေပေါ်မှာပဲမူတည်လိုက်မယ်ဆရာစနစ်သဘောအရကတော့နောက်ဆုံးဆုံးဖြတ်ချက်ဒီသမရကပဲဆုံးဖြတ်ရတာဖြစ်တဲ့အတွက်ကြောင့်မို့လို့ပြည်내လွှတ်တော်တွေကတင်စေကမှုလုပ်လို့မရအောင်အဲ့တော့ရေဘူးကအဲ့ဒါကိုညှိဖို့ဆိုလို့ရှိရင်တော့ဖွဲ့စည်းအုပ်ချုပ်ပုံချီကဥတွေရဲ့ပြဋ္ဌာန်းချက်ကိုပြုပြင်ပြောင်းလဲဖို့ပဲလိုအပ်မယ်အဲ့ဒီလိုပြုပြင်ပြောင်းလဲဖို့လေမြို့သားဒီမိုကရေစီဖွဲ့ချုပ်ကသူတို့လည်းဒီဟာကိုတင်ခဲ့တယ်လို့ကျွန်တော်ပြီးခဲ့တဲ့လွတ်တော်သက်တမ်းမှာကျွန်တော်မှတ်မိတယ်ပေါ့နော်ဆိုတော့သို့တော်လည်းညီညာရေးဆွေးနွေးပွဲနဲ့အတူဆက်ဆက်လာတဲ့အတွက်ကြောင့်နောက်ပိုင်းပြုပြင်ပြောင်းလဲရင်တော့ပြည်내လွတ်တော်တွေကတင်တဲ့လူကဝန်ကြီးချုပ်ဖြစ်တဲ့စနစ်တော်ပေါ်လာလိမ့်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့တော့ဒီပထမပိုင်းမင်းမြန်ကမှာနောက်ဆုံးမေးချင်တဲ့ခုကရက်ဖက်စစ်ဖက်ဆက်စင်ကြီးပဲဒါလည်းသိအရေးကြီးတယ်အခုမြန်မာနိုင်ငံမှာပိုပြီးအလန်းကွာလာသလားရခိုင်မြောက်ပိုင်းအရင်နဲ့ပတ်သက်ပြီးတော့လည်းသဘောတူညီမှုမရကြဘူး။ဘာညာစသဖြင့်လည်းအမျိုးမျိုးကောလာဟလတွေထွက်နေပါလေ
။ရေဘူးကအားဖြင့်တော့အဟဒီလောက်တော့ကြီးလာတယ်လို့ကျွန်တော်စိတ်ထဲမှာမထင်ဘူး။ဒေါန်စားစုကြည်ကလည်းပြီးခဲ့တဲ့နှစ်တည်းမှာမျောလင့်တာတဲ့ပိုပြီးဆောင်ရွက်နိုင်ခဲ့တဲ့ဆိုတဲ့ကိစ္စတွေထဲမှာအရေးကြီးဆုံးရပ်စစ်ပဲဆက်ဆိုင်ရေးလဲပါလိမ့်မယ်လို့ကျွန်တော်ထင်တယ်။စာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ပြောစရာလေးရှိနိုင်တယ်။ဒါပေမဲ့ဖြစ်ပေါ်တိုးတက်မှုသဘောအရရခေရှိတဲ့အချိန်တွေကနေဒေါန်စားစုကြည်ပြောသလိုပဲတော့ပြန်လည်းနိုင်ရှင်ပြီးကြည့်မယ်ဆိုလို့ရှိရင်တော့နော်တိုးတက်မှုတွေအများကြီးရှိလာတယ်လို့ထင်တယ်။သဘောထားကွဲလွဲမှုတွေရှိမှာတော့ဒါကအုပ်ချုပ်ရေးလုပ်ငန်းကိုလုပ်တဲ့အခါတိုင်းမှာမူဝါဒအရသဘောထားကွဲတာတွေရှိမယ်။လုပ်ပုံကိုင်ပုံအရသဘောထားကွဲတာတွေရှိမယ်။ဒါတွေကတော့တဘာဝလို့ကျွန်တော်ထင်တယ်။အဲ့ဒီကွဲပြားမှုတွေကိုလည်းနှစ်ဖက်ခေါင်းဆောင်တွေကသင်းသင်းမြတ်တာစွာတိုင်းပြည်ရဲ့အကျိုးစီးပွားကိုရှေ့ရှုပြီးကင်တွယ်နေနိုင်တယ်လို့ကျွန်တော်ထင်တယ်။ကင်တွယ်လို့မရတဲ့အချိန်တွေအထိမမြင်သေးဘူးလို့ကျွန်တော်တော့ထင်တယ်။
ဘုရားဆန်တရဲ့မြန်မာရေးတုံတက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအတိထုတ်လင်းပေးပြီးအခုလိုကြာသာပတိနေ့မနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်။အခုသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်ပါမယ်ရှင်။မြန်မာပညာရေးစနစ်နဲ့လူသားချင်းမြေအရေးတွေးကောက်အောင်ပြုစုပြောင်းထောင်ပေးဖို့အရေးတကြီးလိုအပ်နေပြီလို့ယူဆတဲ့ပန်ပန်ရဲ့ယုံကြည်ရာကိုမတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ဒီသိကောင်းမွန်တဲ့လူသားချင်းမြေကြတာနိုင်ငံတကာနိုင်ငံကိုကောင်းမွန်အောင်ပြုဆောင်ပြီးဆောင်နိုင်ရမယ်လို့ယုံကြည်ပါတယ်။ဒီနေ့မြန်မာနိုင်ငံရဲ့စက်သေးပြဿနာတွေရဲ့အရင်းမြစ်ကိုတခြားလေးလာကြည့်လိုက်ရင်လည်းလူသားချင်းမြေ quality ကျဆင်းနေမှုကြောင့်ကရခိုင်နှုန်းပိုများနေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့လူသားချင်းမြေ quality ကျဆင်းမှုပြဿနာရဲ့အရင်းမြစ်ကတော့88မှာကျောင်းတွေကိုနှိရှေလာများပိတ်ပစ်ပြီးပညာရေးစနစ်ရိုက်ချိုးဖျက်ဆီးခံလိုက်ရတာနဲ့ကျောင်းတွေပြန်ခွင့်တဲ့အခါကျောင်းသားတွေဟာမေခွန်းရဒါချက်ဒါဖြီခူးချအောင်နဲ့ပညာရေးစနစ်ကြီးတစ်ခုလုံးဗျမ်းပရာဖြစ်သွားခဲ့ရတာကြောင့်ပါပဲအကျိုးဆက်အနေနဲ့အခုချိန်မှာ
long ngang mui jatana ri niya na ma chong tri ni cha ya bi sain nao she phit sia ri ni sin lu lu chong tri ni cha ya ba de da chang sa kaung ma hlang ti cha su de lu be kle lu ne ri go mu ju ga de ya sa pi yo sait tat yo mu chin ma ba ta kha de yi de ka a le chin chu su pyo chang pe cha ma da lu ji lu kaung le ri phit la ma ba pinya yi sa ne lu da yi ne quality ka a le chin chu su pyo chang pe cha bo yi ti ji lu at ni ba de ဥပမာအနေနဲ့ပြောရရင်အင်းကြီးချင်းထိုင်းနိုင်ငံမှာဆိုကလေးတွေကိုမူကြိုကလေးကမနဲ့ဆိုလို့ရှိရင်နိုင်ငံတော်ပေါ်တစ္ဆာရှိအောင်နိုင်ငံတော်တချင်းနေတိုင်းတည်ဆူရပါတယ်နိုင်ငံတော်အလောင်းလေးပြုပြီးရင်ကိုလဲတန့်ခိုင်အောင်5မိနစ်ခြေလက်လှုပ်ရှားလေးစင်ကန်လုပ်ရပါတယ်ပြီးရင်5မိနစ်တမာတိထိုင်ကြရပါတယ်ဘာသာရေးမဟုတ်ပါဘူးအသက်ပြင်းပြင်းရှူလာထုတ်တာကိုမှတ်တာပါအဲ့ဒါကလေးတွေကိုလှုပ်လှုပ်တဲ့ခါမှာတမာတိအားကောင်းစီပြီးတော့စူးစိုက်အားကောင်းအောင်လေ့ကျင့်ပေးတာပါအီးရင်တငယ်တန်းကလေးတွေကဒဒန်းကလေးတွေကိုစတင်နှုတ်ဆက်ကာရဝပြုရပါတယ်။ပြီးမှဒဒန်းကလေးတွေကတငယ်တန်းကလေးတွေကိုပြန်နှုတ်ဆက်ကာရဝပြုရပါတယ်။ပြီးလို့ရှိရင်အားလုံးတူတူဆရာဆရာမကိုနှုတ်ဆက်ကာရဝပြုစီခြင်းဖြင့်ကြီးသူကိုယူသည်၊ရွယ်သူကိုလေးစား၊ငယ်သူကိုတနာတတ်အောင်နေ့စဉ်အသေးချင်းလုပ်ထားပေးတာပါ။ Valentine Day တို့ Father Day တို့ Christmas New Year တို့ရောက်လို့ရှိရင်လည်းလက်မှုနှုတ်ပညာလေးတွေကိုယ်တိုင်လုပ်ကြရပါတယ်။ကကလေးတွေလက်ဆောင်လှလှလေးတွေကိုကိုယ်တိုင်အကြောင်းချေရွက်ဖက်ကလေးတွေညက်ဒီဇိုင်းလှလှလေးတွေလုပ်ကြရပါတယ်လက်မှုနုပညာရဲ့အခြေခံဖြစ်တဲ့အရောင်တွေအကြောင်းကိုတင်ရပါတယ်ဘယ်ရောင်နဲ့ဘယ်ရောင်နဲ့ဆက်ရင်ဘာရောင်ရတယ်ဘယ်ရောင်နဲ့ဘယ်ရောင်နဲ့ကလိုက်ဖက်တယ်ဆိုတာကိုတငယ်တန်းကလေးကတင်ကြားထားလို့ကလေးတွေကသိနေကြပါတယ်တခါတလေလည်းအချက်ပြုတ်တုတ်လို့လည်းလုပ်ရပါတယ်အာဆီယံအကြောင်းကိုဘာသာရပ်တစ်ခုအနေနဲ့တင်ကြားရပြီးမူကြိုတငယ်တန်းအခန်းတိုင်းမှာအာဆီယံကတ်တုန်းလေးတွေရေးဆွဲကတ်ထားပြီးလို့ကလေးတွေကအာဆီယံအကြောင်းကိုငငယ်လေးကနောကြည့်နေပါတယ်။တစ်နှစ်ကိုနှစ်ကြိမ်ဒီတန်တရာလေးလာရေးကြီးစင်နေလဲစီစဉ်ပေးပါတယ်။ကိုယ်နိုင်ငံရဲ့အဓိကကျတဲ့စိုက်ပျိုးရေးမွေးမြူရေးနေရာတွေကိုဦးစားပေးလေ့လာခိုင်းပါတယ်။ကိုယ်နိုင်ငံနဲ့စီးပွားဖက်နိုင်ငံတွေဖြစ်တဲ့တရုတ်မြန်မာစကားတွေလည်းသင်ပေးပါတယ်။တမောင်းများစွာသောပြည်သူတွေကိုချင်းနဲ့တပြေးညီ TVFM ကနေမီဒီယာအားကောင်းကောင်းနဲ့တပြိုင်နက်အသိပညာပေးထားပါတယ်။ဒီလိုပြည့်စုံပြောင်းထောင်ပေးမှုကြောင့်လက်မှုပစ္စည်းတွေအစားအသောက်ထုတ်ကုန်တွေကဘာကိုဖြန့်စီနိုင်တဲ့ဈေးကွက်ကြီးတွေဖွံ့ဖြိုးတိုးတက်ထွန်းကားလာတာကိုတွေ့ရပါတယ်။အာဆီယံထဲမှာလည်းအင်းကြီးချင်းနိုင်ငံတွေနဲ့ရင်မောင်တန်းနိုင်ပါတယ်။ဒါတွေအားလုံးဟာကိုယ်နိုင်ငံရဲ့လူသားချင်းမြစ်တွေကိုစနစ်တကျပြည့်စုံပြောင်းထောင်ပေးမှုရဲ့အသီးပွင့်နေပါတယ်ရှင်။ဒါကြောင့်ပညာရေးစနစ်ကောင်းကောင်းနဲ့ကျမတို့နိုင်ငံရဲ့လူသားချင်းမြစ်တွေကိုစနစ်တကျလေ့ကျင့်ပြည့်စုံပြောင်းထောင်ပေးကြပါစို့လို့တိုက်တွန်းနှိုးဆော်အပ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာစီရစဉ်ကိုတင်းလာနေညပိုင်းမှာအတင်နာစင်နိုင်ပြီးအခုလိုကြာသာပတိနှစ်မနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သတင်းမီဒီယာစာနယ်ဇင်းလောကဟာကမ္ဘာတဝန်းမှာအန်ရယ်ကြီးတဲ့အသမိုးဝမ်းကြောင်းအလို့အဖြစ်ဆက်ရှိနေစေပါမော်လ်ဒါနိုင်ငံကအကျင့်ပြချဆောင်မှုကိုပနမားစာရန်များရဲ့အဆက်သတင်းလိုက်နေတဲ့ဒက်ဖနီကာရူဝါနာဂလီဇီယာဟာအော်တိုဘာလ16ရက်နေ့ကကားဘုံးဖောက်ခွဲခံရပြီးသေဆုံးသွားပါတယ်။နိုဗာယာဂဇက်တာသတင်းစာဆောင်မရှင်နဲ့ရုရှားကသတင်းပတ်စင်ရေဒီယိုအစီအစဉ်တစ်ခုတင်ဆက်သူယူလီယာလာတီနီညာကိုစက်တင်ဘာလမှာတိုက်ခိုက်သူတွေကမီးတင်ရှို့ခဲ့ပါတယ်။သတင်းထုတ်တွေနဲ့မီဒီယာလောကသားတွေကိုဗဇက်ပိတ်စေခြင်းသူတွေရန်ကနေအကာအကွယ်ပေးတာဟာလူလက်စွာထုတ်ဖော်ပြောဆိုခွင့်ရဲ့အဓိကမူတစ်ခုဖြစ်တယ်လို့ရှန်နွန်မက်ဂွိုင်ယာကပြောပါတယ်။သူဟာဥရောပနဲ့ယူရေးရှားမှာလွတ်လပ်တဲ့မီဒီယာဖွံ့ဖြိုးရေးအားပေးလှုံ့ဆော်နေတဲ့ USAID ရဲ့မီဒီယာအကြံပေးပုဂ္ဂိုလ်ပါ။1992ခုနှစ်ကတည်းကဆိုရင်ကမ္ဘာတဝန်းမှာသတင်းတော့ပေါင်း800ကျော်အသက်ခံရပြီလို့သတင်းသမားများကာကွယ်ရေးကော်မတီ CPJ ကပြောပါတယ်။အဒီဖြစ်ရတူတဲ့က86ရာခိုင်နှုန်းမှာကျူးလွန်သူတွေကိုပေါ်ထုတ်ရေးမယူပါဘူး။ရုရှားနိုင်ငံဟာ CPJ စီးရင်ထဲမှာနံပါတ်1ပါလာတီနီညာကိုတိုက်ခိုက်တာဟာရုရှားသတင်းသမားတွေနဲ့အတိုက်ခံတွေကိုတိုက်ခိုက်ချင်းချောက်တာတွေကနောက်ဆုံးဖြစ်ထားတဲ့ဖြစ်ရပ်တစ်ခုဖြစ်ပြီးဆွဲချက်တင်ဖမ်းဆီးတာမရှိသေးပါဘူးယူကရိန်းနိုင်ငံမှာထင်ရှားတဲ့စုံစမ်းထောက်လှမ်းသတင်းတော့ Pavel Sheremet အသက်ခံရတာ
တနစ်ကျော်ကြာလာတဲ့အထိအမှုမပေါ်သေးပါဘူး1992ခုနှစ်ကဥရောပနဲ့ယူရေးရှားမှာ USAID ရဲ့လုပ်ငန်းစတင်ချိန်ကတည်းကလွတ်လပ်တဲ့သတင်းမီဒီယာကိုအားပေးဖို့ဦးစားပေးသတ်မှတ်ထားပါတယ်သတင်းနဲ့အချက်အလက်ပေးတဲ့ကဏ္ဍရောရယူတဲ့ကဏ္ဍနှစ်ခုစလုံးအတွေ့အစီအစဉ်တွေကိုအလေးပေးထားသလိုစာနယ်ဇင်းလွတ်လပ်ခွင့်ပို့ထွန်းကားလာရေးအားပေးလှူဆောင်ချက်လည်းပါဝင်ပါတယ်အဲ့ဒီအစီအစဉ်တွေထဲတစ်ခုကတော့ဒေတာဆိုင်ရာစုံစမ်းထောက်လှမ်းစာနယ်ဇင်းကွန်ရက်ပါဒီအစီအစဉ်ကနေလူစိုးကိုင်းတွေအနေနဲ့သူတို့မဟုတ်တာလုပ်တာတွေကိုဖွင့်ချသူဘယ်သူဆိုတာအတိအကျသိဖို့ပိုခက်ခဲအောင်လုပ်ထားပြီးသတင်းတော့တွေကိုအကောက်အွယ်ပေးတာမှာအထောက်အကူဖြစ်စေပါတယ်ယူကရိန်းနိုင်ငံမှာ USAID ရဲ့ယူမီဒီယာစီမံကိန်းကလွတ်လပ်တဲ့မီဒီယာ900ကျော်ကြားပူးပေါင်းဆောင်ရွက်ထားပါတယ်တမူဝမ်းကြောင်းသတင်းတော့တွေအန်ဒရယ်ကင်းစွာလုတ်ကန်နိုင်ဖို့နဲ့ယူကရိန်းရှေ့ပိုင်းနဲ့ခရီးမီးယားကပြည်ပခဒေသတွေမှာတိုက်ပွဲတွေနဲ့ရုရှားသိမ်းပိုက်မှုအကြောင်းသတင်းပို့တဲ့အခါသူတို့ရဲ့အချက်လက်တွေကိုအကောက်အွယ်ပေးဖို့ပါအလူရှင်တွေ၊ငူဝါဒချမှတ်သူတွေ၊လှုံ့ဆော်စည်းရုံးအဖွဲ့တွေ၊အရဖက်လူမှုအဖွဲ့တွေအနေနဲ့ပွင့်လင်းတဲ့အများပြည်သူငင်းခုန်ဆွေးနွေးတာတွေနဲ့လွတ်လပ်စွာသတင်းစီးဆင်းမှုဆက်ရှိနေဖို့အတွက်စင်စာလုပ်သူတွေအပေါ်ဖိအားဆက်ပေးသွားရပါမယ်။သတင်းမီဒီယာစာနယ်ဇင်းသမားတွေဟာစစ်သားတွေမဟုတ်ပါဘူး။သူတို့ရဲ့ကင်မရာတွေနဲ့ကလောင်တွေဟာလက်နက်တွေမဟုတ်ပါဘူး။သတင်းဆောင်ကျင်းလာသူကိုမတတ်ပါနဲ့ဆိုတဲ့စကားကိုသူတို့ကြောက်ရွံ့မနေရတဲ့ပါဘူးလို့ Miss McGuire ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့၈ နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေဖန်ယူနားဆင်နိုင်ပါတယ်ကြာသပတေးနေ့ညပိုင်းမှာတော့ကျမရေကန္တာဦးအောင်ခင်ရဲ့မြမရေသုံးသက်ချက်နဲ့အတူတိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်နိုင်ကြပါတယ်ရှင်ကြာသာပရိနှစ်မနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။နိုင်ငံတကာကအရေးယူမှုတွေကိုမြောက်ကိုရီးယားရှောင်လွှဲလို့ရအောင်ရုရှားကနေကူညီနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွတ်ဆွဲလိုက်ပါတယ်။မြောက်ကိုရီးယားကိုရေနံနဲ့ကြောင်မီးသွေးတင်ပို့မှုတွေကန့်တက်ပြီးမြောက်ကိုရီးယားဘက်ကနိုင်ငံတကာရဲ့ဆန္ဒကိုလက်ရောလာအောင်တရုတ်ကအကူအညီတွေပေးနေမှုကိုချီးကျူးခဲ့ပါတယ်။ဒီလိုတရုတ်ကအကူအညီတွေတိုးပေးနေချိန်မှာပဲရုရှားကတော့တရုတ်ရဲ့ကန့်သတ်မှုကြောင့်လက်ဟာနေတာတွေကိုလိုက်ဖြည့်ဖို့လုပ်နေပုံရတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးရုရှားစီကအကူအညီများကြောင်းနဲ့တရုတ်ရဲ့ကူညီနေမှုကိုရုရှားကပျက်စီးအောင်လုပ်နေတယ်လို့အမေရိကန်သမ္မတကဆွတ်ဆွဲလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးရှေးဟောင်းမြို့မှာလူလူနယ်ရဲတို့ကြားဖြစ်ပေါ်တဲ့အဒီကုံအတွင်းရဲကပြစ်ခတ်တဲ့အတွက်လူ9ဦးသေဆုံးခဲ့ရတယ်လို့ဒရာစင်လောက်အရေးပေါ်အခြေအနေစိတ်ကူတာမှုခံယူနေရပါတယ်။ရဲတွေကလူအုပ်ကွဲသွားစေဖို့လုပ်ရမှာပထမရဘာချီစံနဲ့ဒရီပေးပြစ်ခတ်ခဲ့ပေမဲ့လူအုပ်ကလူစုခွဲဖို့ညှဉ်းဆန်ခဲ့ပြီးစစ်သားနဲ့လုံခြုံရေးတပ်တွေကိုစတင်တိုက်ခတ်ခဲ့တဲ့နောက်ကြီးစစ်တွေနဲ့ပြစ်ခတ်ခဲ့တာလို့ခရင်အုပ်ချုပ်ရေးမှုကပြောပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ကြီးကတော့ရဲတပ်ဖွဲ့ကြောင့်သေဆုံးရတာနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းမှုလုပ်ဖို့တောင်းဆိုပါတယ်။အာစာအဖွဲ့အကြံဖက်အဖွဲ့အဖွဲ့ဝင်တပ်ဖွဲ့ဝင်1300ကျော်ရဲ့အမည်စင်းတွေကိုမြန်မာအစိုးရကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေစီပေးအပ်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကလည်း1980မြန်မာဘင်္ဂလားဒေ့ရှ်နေဆက်သဘောတူညီချက်အရအာစာဆွေးနွေးအဖွဲ့ဝင်တွေကိုတက်ဆိုင်အဖြစ်ကျူးလွန်ခဲ့တဲ့နိုင်ငံထိုင်လွှဲပြောင်းပေးအပ်ခဲ့ကြောင်းအသိပေးပြီးသူတို့ကိုဥပဒေအရအရေးယူနိုင်ပြီဖြစ်ကြောင်းပြောကြားခဲ့ပါတယ်။လာမယ့်သတင်းပတ်ကုန်မှာစီးရဆုရနဲ့အတိုက်ခံတွေကိုကုလသမဂ္ဂကအကြီးမှုပြီးငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပပေးမှာဖြစ်ပါတယ်။
ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကဦးဆောင်မဝေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 16683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.